လေးစားရတဲ့သောတာရှင်များရှင
်တရုတ်ကဗျာဆရာအိုက်ချင်ရဲ့အပြင်မှာတော့တပင်တွေဟာတပင်စီပေါက်နေကြတာမှန်ပါတယ်ဒါပေမဲ့မမြင်ရတဲ့မြေအောက်မှာတော့အမြင့်ချင်းထိရှက်နေကြတယ်ဆိုတဲ့ကဗျာလိုပါပဲမြမပီးမြေပေါ်မှာကျမတို့တိုင်းရင်းသားညီကိုမောင်နှမတွေတောင်ပေါ်မြေပြန့်ကွဲပြီးတိရှိနေထိုင်ရပေမဲ့စစ်အာဏာရှင်စနစ်ကြောင့်ခံစားရတဲ့ဒုက္ခကတော့တူညီကြပါတယ်။အုပ်စိုးသူအဆက်ဆက်ဟာမိခင်တွေ၊ချစ်သူဇနီးမယားတွေ၊သားသမီးတွေ၊ညီကိုမောင်နှမတွေရဲ့မျက်ရည်ကိုတိတ်အောင်မစွမ်းဆောင်နိုင်သေးပါဘူး။ဒီလိုပြည်သူလူထုတွေရဲ့မျက်ရည်တွေတိတ်အောင်ဦးလေးဦးလှရွှေသူ့မိသားစုမျက်ရည်တွေနဲ့ရင်ပြီးကြိုးစားခဲ့ပါတယ်။1995ခုမှာဦးလေးဦးလှရွှေတတိယအကြိမ်မန္တလေးအချင်းထောင်ကပြန်လည်လွတ်မြောက်လာခဲ့ပါတယ်။သားကြီးနဲ့ဇနီးတွေပါအချင်းကြခံခဲ့ရတဲ့အတွေ့အိမ်ရဲ့စီးပွားရေးကတုံညနောက်ကအနှုတ်လက္ခဏာဖြစ်ခဲ့ရပါတယ်။ဦးလေးကပြင်ပကဘာမှာရှိနေတဲ့သူနဲ့သူ့မိသားစုဘဝကိုအသစ်ပြန်လဲစတင်ခဲ့ပါတယ်။သူကျွမ်းကျင်တဲ့ကြက်မွေးမျိုးရေးငုံမွေးမျိုးရေးကိုပဲလုပ်ကင်ခဲ့ပါတယ်။1995ခုမှာဦးလေးပြန်လွတ်လာတော့ကျမကတင်ငန်းညို့မျိုးနဲ့အဖွဲ့ချုပ်လူငယ်ဖြစ်နေပါပြီ။ပါတီဝင်လူငယ်တယောက်ထားရမယ့်သဘောထားတွေကိုလည်းဦးလေးကပြောပြပူပါတယ်။လူထုကိုဥဆောင်မဲ့ပါတီကလူထုအခြေအနေကိုသိရမယ်။နိုင်ငံရေးမှာသဘောတရားနိုင်ငံရေးနဲ့လက်တွေ့နိုင်ငံရေးဟန်ချက်ညီရမယ်တဲ့။1998ဖေဖော်ဝါရီလထဲမှာပဲဦးလေးဦးလှရွှေကိုစစ်ထောက်လှမ်းရေးတွေကနေအိမ်မှာလာရောက်ဖမ်းဆီးခဲ့ပါတယ်။ဦးသိန်းတင်ဇာပနာကအပြန်စိတ်ထိခိုက်ပြီးဦးလေးဆေးဝါးကုသနေရခြင်းဖြစ်ပါတယ်။1998မှာအမြင့်ဆုံးထောင်နဲ့14နှစ်နဲ့ဦးလေးဦးလှရွှေကိုအာနာပိုင်တွေကတရက်အချင်းထောင်ကိုပို့လိုက်ပါတယ်။တရက်အချင်းထောင်မှာဦးလေးနဲ့တခန်းနဲ့နှစ်နှစ်နီးပါအတူနေခဲ့ရသူနိုင်ငံရေးအချင်းသားဟောင်းကိုဝင်းလှိုင်ကအခုလိုပြောဘူးပါနဲ့။ကျော်ဝနလွတ်သွားတော့ကျွန်တော်ဦးလှရွှေနဲ့တခန်းနဲ့နေရပါတယ်။ထောင်ရဲ့ဘဝကတနေ့နဲ့တနေ့အတူတူပါပဲ။ဒီတော့ထောင်ထဲမှာကိုမိသားစုအကြောင်းကိုဖြတ်တန်းခဲ့ရတဲ့အကြောင်းတွေပြောပြီးလက်ရှိအချင်းထောင်တွင်ဘဝကနေအတိတ်ကိုပြန်ပြေးကြည့်ကြပါတယ်။ဦးလေးဦးလှရွှေကြောင့်ကျွန်တော်ဘဝရဲ့တန်ဖိုးတွေကိုသိခဲ့ရတာမို့ကျေးဇူးတရားနဲ့ရှင်နဲ့အောင်းမေတတိယချင်းများစွာနဲ့ကျွန်တော်ပြောချင်ပါတယ်။ဦးလေးတောထဲမှာတော်လှန်ရေးလုပ်နေတော့ဒေါ်တော်လာတွေ့တဲ့အကြောင်းအပြန်မှာဒေါ်တော်ရဲ့မဖလာအနီလေးလွင့်နေတာကိုတစ်ပင်အောက်ကနေဦးလေးအကြကြီးရက်ကြည့်နေတဲ့အကြောင်းရောက်ရင်ကျွန်တော်တို့ရင်ထဲမှာလှိုက်လာပါတယ်။သူတို့မိသားစုဘဝတချောင်လုံးအတူမနေရပဲဘဝတည်ငြိမ်မှုလည်းမရှိခဲ့ပါဘူးသူ့သားကြီးကိုဆက်ရဲ့နှစ်40ပြည့်မွေးနေ့ကိုဖခင်တယောက်အနေနဲ့အချင်းထောင်ထဲကနေချင်းပပေးခဲ့ပါတယ်ဒေါ်တော်ပေးတဲ့ထောင်ဝင်စာထဲကရေရှည်ခံမဲ့စားစရာတွေကိုသူချိုးချံပြီးစုထားပါတယ်ကော်ဖီမင့်ရေပဲစားလော်လေးတွေဘူးလေးခွက်လေးတွေကိုစုပြီးတရက်အချင်းထောင်ကနေဖခင်ဖြစ်သူဦးလေးဦးလှရွှေကငင်းညံထောင်မှာအချင်းကြခံနေရတဲ့ငွေနေရှင်သားကြီးကိုဆက်အောင်နိုင်စီ ICRC ကတဆင့်ပေးပို့ခဲ့ပါတယ်လူငယ်တွေကအာနာပိုင်တွေတက်တဲ့အချိန်လေးမှာဦးလေးဦးလှရွှေစီလာပြီးဂါဝရပြုကြပါတယ်ဒီတော့ဦးလေးကလူငယ်တွေကိုစကားလက်ဆောင်ပြန်ပေးပါတယ်ထောင်ကဝင်းကျင်းတယ်ကိုကြောင့်အချင်းချင်းစိတ်ဝမ်းမကွဲစေနဲ့တဲ့အပိဓမ္မာစကားနဲ့ပြောရင်ဒီစကားကအင်မတန်မှနက်ပါတယ်ဦးလေးပြောနေကြစကားရှိပါတယ်ကိုကိုကိုနေရာချတတ်ဖို့အရေးကြီးတယ်ဆိုတဲ့စကားပါလူတယောက်မှအရေးကြီးဆုံးကကိုကိုကိုနေရာချတတ်ရတယ်ကိုကဘာဝါသနာပါလဲဆိုတာအချင်းချင်းကိုကိုကိုပြန်ပြီးဆရာတကုံတာယာကသူ့ကိုသူနေရာချတတ်တယ်အစိုးရအုပ်ချုပ်ရေးပိုင်းမှာသူ့ကိုတာဝန်ယူဖို့ပြောတော့သူငင်းလွတ်တယ်ကျွန်တော်ကအမှုပညာသမားဖြစ်တော့စာပေအလုပ်ပဲဝါသနာပါတယ်တဲ့ငါတော့ချီးကျူးတယ်ငါဝါသနာပါတဲ့တကယ့်အလုပ်ကကြောင်းစရာနိုင်ငံရေးသမားအဖြစ်ငါ့ကိုတမိုင်းကတွန်းပို့ခဲ့တာတဲ့7 July အခမ်းအနားကိုထောင်ထဲမှာတိုးတိုးတိတ်တိတ်ကျင်းပကြပါတယ်အတီးကစက်ကောင်ဦးလေးကသူ့တွေ့ကြုံခဲ့တာတွေကိုပြောပြပါတယ်ညဘက်ကျရင်ထောင်ထဲမှာ9နာရီမီးမပိတ်ခင် 7 July ညဆိုနိုင်ငံရေးကဗျာအချင်းဆိုကြရွတ်ကြပါတယ်ဦးလေးကတော့ပန်းနိုင်ကိုလက်နှစ်ဖက်နဲ့ကြစ်ကြစ်ပါအောင်ဆုပ်ပြီးအဋိဌံပြူပါတယ်။ကြေခွဲတန်ကြီးနဲ့ဦးလေးရဲ့အတန်ကိုအခုထိကျွန်တော်ကြားရောင်နေတော့မှတဲ့။2005 July 6ရက်နေ့မှာဦးလေးဦးလှရွှေတရက်အချင်းထောင်ကနေပြန်လည်လွတ်မြောက်လာခဲ့ပါတယ်။ဦးလေးအိမ်ပြန်ရောက်တဲ့နေ့က7 July နေ့ပါ။ ဦးလေးရဲ့အိမ်လေးထဲမှာတမိုင်းပုံရိပ်တွေခုံထွက်နေပါတယ်။ကျမပကြီးမစွဲတတ်ပါဘူး။ဒါပေမဲ့ဦးလေးရဲ့အိမ်လေးကကျမအတွက်အလင်းနဲ့အမှောင်ဖြစ်ပါတယ်။ငြိမ်းချမ်းခြင်းနဲ့မျှော်လင့်ခြင်းကိုလည်းဦးလေးတို့အိမ်လေးမှာတွေ့ရပါတယ်။2008 AD မှာဦးလေးဇနီးဒရော့ဒေါခင်မအေးပွေလွန်ခဲ့ပါတယ်။ဦးလေးရဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့ဒရော့ရဲ့နောက်ဆုံးခရီးကအင်မတန်မှကြေကွဲဖို့ကောင်းလာပါတယ်။တော်တော်မရှိတဲ့နောက်ဦးလေးကတော်တော်ဓာတ်ပုံရှိမှနှင်းစီနီတွေထိုးပြီးအလွမ်းဖြေခဲ့ရပါတယ်။လေးစားရတဲ့တောတာရှင်များရှင်။7 July အရေးခင်အထိမ့်အမှတ်နေမှာဦးလေးဦးလှရွှေဖြတ်တန်းခဲ့တဲ့တန်ဖိုးရှိတဲ့ဘဝရက်စွဲတွေကိုကျမအချင်းချင်းဦးညွတ်ဂုံပြုတ်လိုက်ရပါတယ်ရှင်။တောတာရှင်များညဝေခံစားနိုင်ကြပါစေ။ကျေးဇူးတင်ပါတယ်။ကျမနှင်းပန်းအိမ်ပါ။